မြန်မာနိုင်ငံတော်ရဲ့သမရတိဖြစ်လာတဲ့ဥဝင်းမြင့်ထံဝမ်းမြောက်ကြောင်းဂုဏ်ပြုသဝင်လာကိုမြန်မာအင်ဂျင်ရှင်တရုတ်နိုင်ငံသမရရှီကျင်းပင်ကသမရရွေးချယ်ခံရတဲ့နေမှာပဲထုတ်ပြန်ပေးပို့ခဲ့ပါတယ်သမ္မတတိရဲ့ဦးဆောင်မှုအောက်မှာအစိုးရနဲ့ပြည်သူတွေနိုင်ငံရေးစည်းဝါးရေးနဲ့ငြိမ်းချမ်းရေးနိုင်ငံတကာဆက်ဆံရေးတွေကောင်းမွန်အောင်မြင်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းလေးဖော်ပြပါရှိပါတယ်။အခုလိုတရုတ်နိုင်ငံကကြိုဆိုကြောင်းသဝင်လာထုတ်ပြန်တာဟာမြန်မာနိုင်ငံရဲ့ထိပ်သီးခေါင်းဆောင်ပိုင်းအကြောင်းလေးနဲ့မြန်မာနိုင်ငံရေးအခြေအနေကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာပြီးမြန်မာအစိုးရအပေါ်မှာအစဉ်တစိုက်အားပေးထောက်ခံနေတဲ့သဘောဖြစ်တယ်လို့လည်းတရုတ်မြန်မာအရေးအကဲခတ်တွေကတုံ့တက်ပါတယ်။မဆုမောကဆက်ပြီးတော့ပြောပြမှာပါရှင်။
ဟုတ်ပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်ကနေလျှို့ဝှက်ဆန္ဒမဲ့အများဆုံးနဲ့သမ္မတတေဖြစ်တင်မြောက်လိုက်တဲ့မတ်လ28ရက်နေ့မှာပဲတရုတ်နိုင်ငံသမ္မတရှီကျင်းဖင်ကဝမ်းမြောက်ကြောင်းတဝင်လာပေးပို့ပြီးတော့တရုတ်မြန်မာနှစ်နိုင်ငံကဏ္ဍဆောင်မှာနှစ်နိုင်ငံခေါင်းဆောင်ကြီးရောနှစ်နိုင်ငံပြည်သူများအကြပါပို့ပြီးတော့မှနိမိကက်ကက်ပူးပေါင်းဆောင်ရွက်လိုတယ်လို့ပြောဆိုပြီးကြိုဆိုလိုက်တာပါအထူးသဖြင့်ကတော့မြန်မာသမ္မတတေရဲ့ဦးဆောင်မှုအောက်မှာမြန်မာနိုင်ငံအစိုးရပြည်သူတွေအနေနဲ့နိုင်ငံရေးတည်ငြိမ်အောင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့ပြည်သူငြိမ်းချမ်းရေးလုံငန်းစဉ်အောင်မြင်အောင်နောက်နိုင်ငံတကာဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေမှာပို့ပြီးတော့မှကျေပြန့်စွာလှုပ်ဆောင်နိုင်မယ်လို့ယုံကြည်ကြောင်းလည်းတရုတ်သမ္မတကသူ့တော်ဝင်လာတဲ့တိုက်တွန်းပြောဆိုထားပါတယ်တရုတ်ဆိုရဘက်ကမြန်မာသမ္မတတိရွေးချယ်ပြီးပြီးချင်းနဲ့အခုလိုတဝင်လာပြဖို့ကြိုးစားတာဟာမြမထေတီကောင်းဆောင်ပြောင်းလဲကိုတရုတ်အနေနဲ့အထူးဂရုပြုကြောင်းနဲ့မြမဆိုရအပေါ်ဒီဇိုင်းမက်မက်ထောက်ခံကူညီပေးသွားမယ်တရုတ်ဆိုရရဲ့ရည်တည်ချက်ကိုပြသတာဖြစ်ကြောင်းတရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာခဲ့ခဲ့နေတဲ့ဒေါက်တာမကျော်စောကအခုလိုပြောပါတယ
်နောက်ကိုရီးယားကိစ္စမှာဆိုလေသူတို့ရဲ့ပြော့ပြော့ပြောင်းပြောင်းနဲ့ဒီကအောင်ဆက်ဆံပြီးတော်တော်နားချနိုင်တာအဓိကဖြစ်တယ်။အာရှနိုင်ငံတွေအားလုံးနဲ့လည်းသူကဆက်ဆံရေးကောင်းကိုပြီးဆိုင်နေတာပေါ့နော်။အဲ့တော့အခုအထူးသဖြင့်ဗမာပြည်နဲ့တိတ်ခါကတော့ဟိုဂျင်းဂျန်လိုင်းကြီးရှိတယ်လေ။ဗမာပြည်ရဲ့တင်လာတဲ့ရှေ့အိန္ဒိယရဲ့ပါကစ္စတန်ရဲ့ဖြတ်မလား။အဲ့တော့အဲ့ဒီဟာတွေအားလုံးအတွက်ကဗမာပြည်ကတော်တော်အရေးပါလို့ဗမာပြည်တော့ပြီးဆိုင်နေတယ်ထင်ပါတယ်။ဒါဗမာပြည်ကလည်းမတူညီဆုံးဖြစ်တာပေါ့နော်။အဲအနောက်နိုင်ငံတွေရဲ့ထိုးနှက်မှုလည်းအများဆုံးခံရတဲ့နိုင်ငံဖြစ်တော့ပိုပြီးကြီးဆိုင်ပြောင်းရပါလေ
အထူးသဖြင့်ကတော့တရုတ်နိုင်ငံအစိုးရရဲ့အာရှပိုးလမ်းမကြီးစီမံကိန်းအတွက်မြန်မာပါဝင်ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံရေးပြည်လည်အောင်ဆောင်ရွက်တဲ့တန်တမာရေးချင်းကပ်မှုဖြစ်ပြီးဒေသရင်းမတည်ငြိမ်မှုကိုရိုက်ခတ်လာစေမယ့်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေအခက်အခဲစိန်ခေါ်မှုတွေကိုကူညီဖြေရှင်းပေးလိုတဲ့မိတ်ဖက်ဆက်ဆံရေးကိုပြသတာဖြစ်ကြောင်းလည်းဒေါက်တာလှကျော်စောကတုံ့တက်ပါတယ
်အထူးသဖြင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့ဒီနေရာမျိုးတစ်လျှောက်ညီညာမှုအင်ဂျင်မို့လို့တယ်ဗမာပြည်ရဲ့ပိုလမ်းမစီမံကိန်းကအောင်မြင်ဆိုင်ပါအဲ့ဒီတော့ဗမာပြည်ကိုအထူးဦးစားပေးတယ်လို့ထင်ပါတယ်ဗမာပြည်ကိုရှေ့လျှောက်လေတလို့ပဲဦးစားပေးလို့နေထင်တယ်ကြည့်ရတာအဲ့တော့ဗမာပြည်မှာလည်းခင်ဗျားတို့ကြားမှာပဲဆုံးကောက်ချောင်းဆိုတာကဗမာပြည်ရဲ့ညီညာရေးကိစ္စတွေမှာအထူးကိုယ်စားလုပ်ဖြစ်ပါတာပါအဲ့ဒါဒါဗမာပြည်အတွက်ပဲတခြားဒေသတွေအတွက်လည်းအဲ့လိုအထူးကိုယ်စားလုပ်မျိုးရှိတယ်အဲ့ဒီအချင်းချင်းစီးပွားခန့်ကြီးဖြစ်နေတဲ့ကြားထဲမှာဒီလိုပဲကြားဝင်နေတာပဲ
တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြည့်ခန့်ရစေးရေးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်ဆောင်မှုတွေမှာလည်းအိန္ဒိယတရုတ်နိုင်ငံကအဓိကအခန့်ကဏ္ဍကနေပါဝင်ကူညီညှိနှိုင်းပေးနေတဲ့အနေအထားဖြစ်တာကြောင့်လည်းအခုလိုမျိုးတရုတ်သမ္မတရဲ့မြန်မာသမ္မတတဲ့ဘော်ဝင်းမြောက်ကြောင်းတဝင်လာတဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်မှုရှိရေးဒေသရင်းငြိမ်းချမ်းရေးဆိုတဲ့အချက်ကိုထည့်သွင်းအလေးပေးဖော်ပြခဲ့တာလို့လည်းမြန်မာနိုင်ငံရဲ့လေလာသူတီဘောကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကရှုမြင်ပါတယ်
ငင်းရည်သမန်းစင်တွေတွားနေတာကလည်းနိုင်ငံအတွက်လည်းအရေးကြီးတယ်ဒါကိုလည်းတောင်သားစုကြီးကဥပဒေပြုဆောင်နေရဲဆိုတော့လည်းနားလည်တယ်ပြောကြည့်ရအဲသူကတရားဝင်အားဖြင့်မြန်မာနိုင်ငံရဲ့အထွတ်အထိပ်သမရဖြစ်လို့ဒါကိုသူတို့အနေနဲ့ဖြတ်ပြီးတော့ဟိုသတိပေးနှိုးတော်တဲ့သဘောမျိုးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်တစ်သက်ကကြတော့လည်းသူတို့ရဲ့အဲဒီမြန်မာနိုင်ငံပေါ်မှာဖြတ်ပြီးတော့လုပ်ချင်တဲ့ One Belt One Road စီမံကိန်းဝင်စိတ်ကြတွေလည်းတဲ့ဖက်ကြကြတော့ပြီးပေါင်းပြီးဆောင်ရွက်တာဆိုတော့လိုက်လျောစီတင်တဲ့အပေါ်လည်းဖြစ်ပါလိမ့်မယ်
အမေရိကန်ပြည်အောင်စုဘက်ကလည်းမြန်မာသမ္မတတိရွေးချယ်တင်မြောက်ခံလိုက်ရတဲ့ဥဝင်းမြင့်ကိုဝမ်းမြောက်ဂုဏ်ယူပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးစကော့မာရှယ်ကလည်းကြေညာချက်ထုတ်ပြန်ပါတယ်နိုင်ငံရဲ့ယူမန်ချက်တွေဖြစ်တဲ့ငြိမ်းချမ်းသာယာပြီးတော့ဒီမိုကရေစီနီးကြတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ရေးနောက်ပြီးတော့ခိုင်မာပြီးဖွံ့ဖြိုးတိုးတက်တဲ့အားလုံးပါဝင်နိုင်တဲ့စီးပွားရေးကိုအကောင်အထည်ဖော်နေတဲ့မြန်မာနိုင်ငံကိုလက်တွဲပါအနေနဲ့ရောမိတ်ဆွေအနေနဲ့ပါအားပေးထောက်ခံသွားဖို့အမေရိကန်ပြည်ထောင်စုကတန်လိမ့်ထံချထားတယ်ဆိုပြီးတော့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးကတည်ထောက်ပြန်ထားပါတယ်ရှင်
မဆုမွန်ကြော်ကြခဲ့တာပါရှင်